အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလူဦးရေဒုက္ခသည်နဲ့တောင်ရွှေ့နေရာချထားရေးဆိုင်ရာဌာနအကြီးအကဲဖြစ်တဲ့ဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအယ်လန်ချော့စ်ဗယ်ရီနဲ့ကိုလာသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂက်တရက်စ်တို့ဟာဒီကနေ့မနက်ပိုင်းကထိုင်းနိုင်ငံရက်ချာပူရီခရိုင်ကတန်ဟင်းဒုက္ခသည်စခန်းကိုတွားရောက်ခဲ့ကြပါတယ်။သူတို့ကဥကြော်တင်က
ထမင်းဒုက္ခတဲ့စခန်းကအပြင်လမ်းမှာခိတရရနာတော့သူတို့နဲ့အတူလိုက်ပါသွားခဲ့တဲ့ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတာဝန်ရှိသူတူကိုဒီကိစ္စနဲ့ပတ်သက်ပြီးမေးကြည့်ရမှာအခုလိုပြောပြပါတယ
်The purpose of her visit was to view the camp. So we haven't had a chance to
see the camp. ဒီကိစ္စကဒုက္ခတဲ့စခန်းရဲ့အခြေအနေကိုကြည့်ဖို့ပါကျမသူနဲ့စကားပြောဖို့မရသေးတဲ့အတွက်စခန်းရဲ့အခြေအနေပေါ်သူ့ရဲ့အမြင်ကိုမသိရသေးပါဘူးကျမမြင်တာကတော့စခန်းထဲမှာလူအများများလုံးနေတုန်းပါပဲတတိယနိုင်ငံမှာပြောင်းရွှေ့အခြေစိုက်ရေးအစီအစဉ်ကဒီအခြေအနေကိုပြောင်းလဲစေနိုင်မယ်လို့ကျမမျှော်လင့်ပါတယ
်ထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုဒီကြီးစဉ်ပြီးရင်အရေးအတွက်တိုးပြီးလက်ခံဖို့အစီအစဉ်ရှိပါသလားဆိုတဲ့အမေးကိုသူကအခုလိုဖြေပါတယ
် Assistant Secretary Sarabray did welcome any Korean refugees in the Tamhin camp that qualified
ဒီထိုင်းနိုင်ငံကြီးဝင်ကြီးနေနဲ့အမှတ်ချက်တွေနဲ့ကိုက်နေတဲ့ဒေကီယန်ဒုက္ခသည်ကမဆိုအခြေစိုက်နေထိုင်ဖို့လက်ခံသွားမှာဖြစ်ပြီးအရေးအတွက်ကန့်သတ်ထားတာမျိုးရှိပါဘူးသူကြီးစီရဲ့ရည်ရွယ်ချက်တွေထဲမှာတစ်ခုကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကလက်မှတ်ရေးထိုးပြီးဥပဒေမှာကန့်သတ်ထားတာတစ်ခုကိုကင်းလွတ်ခွင့်ပေးလိုက်တဲ့အချက်ကိုကြေညာဖို့ပါဒီလိုကင်းလွတ်ခွင့်ပေးလိုက်တာကြောင့်တခြားဒုက္ခသည်ဆန်တွေမှာရှိနေတဲ့ကရင်ဒုက္ခသည်တွေဟာလည်းကြောင်းရွှေ့အခြေချဖို့အခွင့်အလမ်းရလာမှာဖြစ်ပါတယ
်အေရှင်ထိုင်းနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုပေါ်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့အမြင်ကဘယ်လိုရှိပါသလဲလို့မေးရမှာတော့
Assistant Secretary Sarabray was very clear that she was grateful for the generosity of the Thai government in terms of
Thank you Yaga Piyu Thai ni Tuni Sangwe pe de po တထောင်နိုင်ငံသားဤဝင်ကြီး Miss Sarabray ကကျေးဇူးတင်ရှိကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်ဒုက္ခသည်တွေနေနဲ့တတိယနိုင်ငံကိုပြောင်းရွှေ့အခြေစိုက်ရေးနေထိုင်တဲ့အခါမှာဘဝအဆင်ပြေစေဖို့ဝင်ငွေရစီနိုင်တဲ့တင်ဒန်းအစီအစဉ်မျိုးတွေစခန်းတွေထဲမှာလုပ်ပေးနိုင်မယ်ဆိုရင်ပိုကောင်းမယ်လို့ပြောပါတယ်
ဒီကနေ့ writer သတင်းတပုတ်မှာတော့တထောင်နိုင်ငံဈာယဝင်ကြီး Miss Sarabray ကိုတိုက်ရိုက်ကူကားပြီးတော့ဒုက္ခသည်စခန်းထဲမှာအချိန်တွေကိုအကျိုးရှိရှိအသုံးပြုနိုင်ပေအလားတက်ဖြစ်နေရတာလို့ဆိုတာမရှိကြောင်းစက်ဖတ်မှုတိုက်ချက်ရေးဥပဒေကနေဖြစ်လာတဲ့နှောက်နှေးမှုကိုဖြေရှင်းပြီးပြီဖြစ်တဲ့အတွက်ကြောင်းရွှေ့အခြေစားရေးလုပ်ငန်းတွေကိုနောက်တစ်နှစ်အတွင်းမှာအချိန်မြင့်လှုံ့ဆော်လာနိုင်မှာဖြစ်ကြောင်းနောက်နှစ်အတွင်းထန်မင်းစခန်းကဒုက္ခသည်ထောင်ထဲချီခေါ်ယူမှာဖြစ်ပြီးအရင်ဒုက္ခသည်တွေရှိနေတဲ့တခြားစခန်းတွေမှာလည်းလုပ်ငန်းတွေစတင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်Miss Sarabray ရဲ့ခီးစဉ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Mr. Antonio Guterres နဲ့အတူလိုက်ပါသွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအာဆဒီဒပြောခွင့်ရအမျိုးသမီး Miss Kitty McKenzie ကိုမိကြည့်ခဲ့ပါတယ
်။ High Commissioner for Refugees Antonio Guterres just came back from Tam Hin Refugee Camp on the Thai-Myanmar border.
Mr. Guterres ဟာအမေရိကန်နဲ့ထောင်နိုင်ငံကြီးဝင်ကြီးနဲ့တူ Tam Hin ဒုက္ခသည်စခန်းကိုတွေ့ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှကျောင်းရွှေ့အခြေစိုက်နေထိုင်ဘူးကမ်ဟင်းစခန်းကကျင်းဒုက္ခသည်အများပြားကိုလက်ခံခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကူညီဆောင်ရွက်ပေးမှုအပေါ်သူ့အနေနဲ့အထူးကျေးဇူးတင်ပါကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုပြောခဲ့ပါတယ
်ဒုက္ခသည်စခန်းတွေထဲမှာဆယ်စနစ်ပေါင်းများစွာနေထိုင်နေခဲ့ကြရပြီးကိုယ်အိမ်ကိုယ်ဘယ်တော့ပြန်ရမယ်မှန်းမသိတဲ့ဒုက္ခသည်တွေအတွက်တတိယနိုင်ငံပြောင်းရွှေ့အခြေစိုက်နေထိုင်ရေးဟာအခြေတစ်ခုအဖြစ်အရေးပါလာတယ်ဆိုတာအလေးနဲ့ပြောလိုတာဟာဒုက္ခသည်ဆိုင်ရာမဟာမင်းကြီးရဲ့အဓိကအမှားစကားပါပဲလို့သူကပြောသွားပါတယ်နောက်ထပ်ဒုက္ခသည်ဖြစ်အတိမတ်ပြဖို့လျှောက်ထားတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးထိုင်းဆိုရကပဲစဉ်းစားဆုံးဖြတ်တော့မယ်ဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အခမ်းအနားကိုမေးကြည့်ရမှာတော့
UNHCR's role in the camp is camp coordination, the coordination of the provision.
ဒုက္ခသည်စခန်းတွေမှာ UNHCR ရဲ့အခမ်းအနားကလုံဆောင်မဲ့လုပ်ငန်းတွေကိုနှိမ့်နှိုင်းဆောင်ရွက်ပေးဖို့နဲ့ဒုက္ခသည်တွေရဲ့လူအခွင့်အရေးတွေချို့ဖောက်ခံတာမျိုးမရှိစေရေးအတွက်အကအကွယ်ပေးဖို့ပါ
ဒုက္ခသည်တွေရဲ့ရေပုံရအခြေအနေကတော့သူတို့ခေါင်းဆောင်တွေနဲ့စကားပြောရသလောက်သူတို့ကိုနေထိုင်ခွင့်ပေးထားတဲ့အတွက်ထိုင်းအစိုးရကိုကျေးဇူးတင်တယ်လို့ပြောကြပါတယ်။ဒါပေမဲ့သူတို့ဘဲမှသွားလို့မရပဲစခန်းထဲမှာပဲနေရတာတွေအပြင်ထွက်တာနဲ့အဖမ်းခံရပြီးမြန်မာနိုင်ငံဘက်ပြန်အပို့ခံရနိုင်တာတွေသူတို့ကိုအလုလုခွင့်မပြုတာတွေစခန်းထဲမှာအလကားအချိန်ကုန်ပြီးနေနေရတာထက်အလုလုချင်တယ်ဆိုတာတွေကိုတော့ဒုက္ခသည်တွေကစောရကတက်ပြောကြကြောင်းမဟာမင်းကြီးကဒီအချက်တွေကိုထိုင်းအာဏာပိုင်တွေနဲ့သူတွစ်ဆုံတဲ့အခါဆွေးနွေးပြောဆိုပြီးမယ်လို့ပြန်ပြောခဲ့ကြောင်းပြောရေးဆိုခွင့်ရှိသူ Miss Ellen McKenzie ကပြောသွားပါတယ်ခင်ဗျာ
ဥစ္စာသင်းဖြစ်ပါတယ်။သောရရှင်များရှင်စက်တင်ဘာ2ရက်အဆုံးသတ်မဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆော့စ်ဖယ်ရီရဲ့ဒီခီးစဉ်နဲ့ပတ်သက်လို့ဒီလ31ရက်နေ့ကြာသပတေးနေ့ထိုင်းစံတော်ချိန်မနေ့7:00ကျရင်ဘန်ကောက်မြို့အမေရိကန်တရုံမှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်။